ပြီးခဲ့တဲ့ဘက်တော်ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုကပြစ်ခတ်မှုအတွက်မတင်ငါရသူနှစ်ဦးဟာအစွန်းရောက်ဝါဒကိုဆွဲကန်ခဲ့တာအချိန်အတော်ကြာပြီးဖြစ်ခဲ့ကြောင်းနဲ့လူတွေတည်ဆုံးခဲ့တဲ့တိုက်ခိုက်မှုကိုကြိုတင်ကြံစီခဲ့တဲ့တပ်တွေအထောက်အထားတွေရှိတယ်လို့အာနာဘယ်နီကယုံကြည်တဲ့ကြောင်းအမေရိကန်ဗဟိုအစိုးရထောက်လှမ်းရေးဌာန FBI ကပြောကြားလိုက်ပါတယ်။မတင်ငါရသူအမေရိကန်နိုင်ငံဘွားဆယစ်ရီဇဝမ်ဖာရူခ်နဲ့သူ့ရဲ့ပါကစ္စတန်နိုင်ငံသူဇနီးဒက်ရှ်ပင်းမာလစ်တို့ဟာဒီပြစ်ခတ်မှုမတိုင်ခင်ရဲပေါင်းအနည်းငယ်ကတနက်ပြစ်လေးကျင်းမှုတွေမှာပါဝင်ခဲ့တယ်လို့ FBI ရဲ့ Los Angeles ဆန္ဒရုံးတာဝန်ခံလက်ထောက်ညွှန်ကြားရေးမှူး David Boris ကသတင်းထုတ်တွေကိုတင်းနှံလာနေကပြောပါတယ်။အခုလိုတိုက်ခတ်မှုပြုလုပ်ဖို့ဘယ်လောက်အချိန်ယူစီစဉ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီး FBI ကစုံစမ်းစစ်ဆေးဆဲဖြစ်တယ်လို့သူကပြောပါတယ်။ဒါပေမဲ့သူတို့နှစ်ဦးဟာပြည်ပအခြေစိုက်တဲ့အကြမ်းဖက်ကြံစီမှုရဲ့ဒစိမ့်တပိုင်းဖြစ်တယ်ဆိုတာကိုတော့အခုချိန်ထိသက်တည်ထောက်ထားမတွေ့ရသေးဘူးလို့လည်းသူကပြောပါတယ်။သူတို့နှစ်ဦးအစွန်းရောက်ဝါဒဂင်ဆွဲခဲ့တာဘာကြောင့်လဲ။ဘယ်အချိန်တုန်းကဘယ်သူတွေကြောက်လဲဆိုတဲ့အချက်တွေကိုစုံစမ်းစစ်ဆေးသူတွေကသိရှိဖို့စူးစမ်းနေကြစေဖြစ်တယ်လို့လည်းဘောက်ဒစ်ကပြောပါတယ်။အခုလို့အစွန်းရောက်တာဟာလူလူချင်းဆက်သွယ်မှုကမဟုတ်ပဲအင်တာနက်ကတဆင့်ဖြစ်နိုင်ရည်ရှိတယ်လို့လည်းသူကပြောပါတယ်။တင်းလာနေစောစောပိုင်းကဆန်ဘာနာဒီနိုမြို့မှာအစိုးရဝန်ထမ်းပေါင်းများစွာဟာအလုပ်ခွင်ကိုပြန်ဆင်းကြပြီဖြစ်ပါတယ်။ဖာရူခ်နဲ့မာလစ်တို့ဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဒေသခံလူမှုပူလုံရေးဌာနရုံးခန်းအတွင်းကျင်းပတဲ့ပွဲမှာပြစ်ခတ်ခဲ့ကြလို့လူ14ဦးသေဆုံးပြီးအခြား22ဦးဒဏ်ရာရရှိသွားပါတယ်။သူတို့စီးနင်းလာတဲ့မော်တော်ကားကိုရဲကတွေ့ရှိသွားပြီးအပြန်အလှန်ပြစ်ခတ်ရာကသူတို့နှစ်ဦးသေဆုံးခဲ့တာဖြစ်ပါတယ်။အပြစ်မဲ့တဲ့သူတွေကိုတပ်ဖြတ်ကြံစီတဲ့လို့ရလို့သမ္မတဥဘာမားကခေါ်ဝေါ်တဲ့ဒီအကြမ်းဖက်ပြည့်ရဲ့ဒဏ်ကိုနားလည်နိုင်ဖို့ဒေသခံတွေကြိုးစားကြည့်နေမှာပဲ။အဲ့ဒီမှာလူညုံရေးတိုးချထားမယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။